မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်အထုကိုယ်စားလှယ်ရန်ဟီလီဟာစနေနေ့ကဘင်္ဂလားဒေ့ရှ်နိုင်ငံတက်နပ်မှာရှိတဲ့ဒုက္ခသည်စခန်းကိုတွားရောက်ခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေကို January 23ရက်နေ့မှာမြန်မာနိုင်ငံကိုစပြီးပြန်ပို့ဖို့အတွက်နှစ်နိုင်ငံအာဏာပိုင်တွေကစီစဉ်နေချိန်မှာပဲခေါင်းဆောင်ပိုင်းကသူတို့ရဲ့လိုအပ်ချက်တွေကိုတင်ပြနေကြပါတယ်။သူတို့ရဲ့တောင်းဆိုချက်တွေထဲမှာရိုဟင်ဂျာတွေကိုမြန်မာနိုင်ငံရဲ့တိုင်းရင်းသားဆင်မှာထည့်သွင်းပေးဖို့အပြင်နိုင်ငံသားဖြစ်ခွင့်ညှင်းပယ်ထားမှုရုပ်သိမ်းမဲ့အကြောင်းအများပြည်သူသိအောင်ကြေညာပေးဖို့ပါဝင်ပါတယ်။ဒါအပြင်ဒုက္ခသည်တွေနေရပြန်ရောက်တဲ့အခါအိမ်တွေဗလီတွေနဲ့ကျောင်းတွေကိုပိုင်ဆိုင်သူတွေလက်ထက်ပြန်ပေးပြီးပြန်ဆောက်ခွင့်ပြုဖို့အချက်လည်းပါဝင်ပါတယ်။ဘော်ဘူးနေကဒက်ကားကိုရောက်လာတဲ့ဒေါက်တာရန်ဟီလီဟာတောက်ကြံနေမှာကောက်ဆက်ဘဇားကိုတွားရောက်ခဲ့ပြီးစနေနေ့မှာတော့တက်နပ်မှာရိုဟင်ဂျာ20နဲ့တွေ့ဆုံမေးမြန်းခဲ့ပါတယ်။မြန်မာနိုင်ငံကိုဒီလာထဲမှာတွားရောက်ရမှာဖြစ်ပေမဲ့မြန်မာအစိုးရကအဝင်မခံတဲ့အတွက်ဘင်္ဂလားဒေ့ရှ်ကိုတွားရောက်တာဖြစ်ပါတယ်။ January 24ရက်နေ့မှာတော့သူမဟာထိုင်းနိုင်ငံကိုတွားရောက်မှာပါ။ဩဂုတ်လ25ရက်နေ့ကအာဆာအကြမ်းဖက်ဖွဲ့တိုက်ခိုက်မှုတွေကြောင့်စစ်တပ်ကနေမင်းရှင်းလင်းရေးလှုပ်ဆောင်ခဲ့တဲ့နောက်ပိုင်းအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးကြသူပေါင်းက6သိန်းခွဲကျော်ရှိနေပါတယ်။သူတို့ကိုနှစ်နှစ်တွင်းမှာပြန်ပြီးပို့ပေးဖို့အတွက်နှစ်နိုင်ငံအစိုးရတွေကြားသဘောတူညီမှုတွေရထားပါတယ်။